မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ဒင်းဒေတာကာလအတွင်းအသက်ဖြတ်ခံရမှုက2024အတွက်မကြုံစဖူးများနေတာတွေ့ရတယ်လို့ဂျင်နီဗာကုလလူ့ခွင့်ရုံးကတောက်ကြားသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဂျင်နီဗာရုံးပြောခွင့်ရဂျယ်ရမီလော်ရန့်စ်ကဖေဖော်ဝါရီလမှာအာဏာသိမ်းတဲ့လေးပင်ပြည်ပြီးဖြစ်ပြီးကုလရုံးရဲ့ဆန်းစစ်ချက်ရ2024အတွင်းမယုံနိုင်စရာတပ်ဖြတ်မှုနဲ့ကြုံရတယ်လို့ပြည်ရင်းကအရက်သားတွေရဲ့အခြေအနေဟာတစ်နှစ်တခြားဆိုးဝါးလာနေတယ်လို့ပြောပါတယ် APPအဖွဲ့ဆင်းအရာအမျိုးသမီး900ကျော်ကလေးငယ်250မိဘအပေါင်းဝင်လူပေါင်း1800ကျော်မှနဲ့အသက်ဖြတ်ခံရတာဖြစ်ပြီးစစ်တပ်အာဏာသိမ်းတဲ့လင်းနှစ်တာကာလအတွင်းအရသာတည်ဆောက်မှု6200ကျော်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေထပ်ပြီးတိမ်းရှောင်လာရှိသလိုလူပေါင်း3သိန်းခွဲလောက်အိုးရင်ပြောင်းရွှေ့ရပြီးစစ်တပ်ဟာအရသာတွေပေါ်ခေါင်းဖြတ်တန်းနှိပ်ဆက်တန်းလူသားတိုင်းတပ်ဖွဲ့တုံးတာမိရှူတာလို့ပြစ်ဒဏ်တွေအတွက်လဲကင်းလုခွင့်နေရနေတာတွေ့ရတယ်လို့ပြောပါတယ်။ကုလလူခွင့်ရေးရုံးရဲ့မြမဌာနကိုယ်စားလှယ်ဂျင်းစ်ရိုဒဗာကလည်းစစ်ကောင်စီရဲ့အထူးအဖြစ်တိုက်ပွဲဖြစ်ပွားနေတဲ့ဒေတာတွေနဲ့နိုင်ငံနေရာအများပြားမှာပြည်သူတွေလိုအပ်တဲ့လူသားစာနာမှုအကူအညီပေးမှုတွေကန့်တတ်မှုတွေဆက်ပြီးချထားတာဟာမြန်မာနိုင်ငံအခြေအနေကိုပိုဆိုးအောင်ဖန်တီးတာဖြစ်တယ်လို့ပြောပါတယ်။